အစ်ရွှေစစ်တပ်ကဂါဒါစစ်တီမြို့တဲကိုဝေရောက်သွားခဲ့ပြီးလို့အစ်ရွှေကာကွယ်ဝင်ကြီးယိုအဖ်ကယ်လန်ကအင်္ဂါနေ့ကပြောလိုက်ပါတယ်ဂါဇာစစ်တီဟာဟာမတ်စ်တို့ရဲ့အခြေချတဲ့စစ်စီရေးဌာနရှိတယ်လို့အစ်ရွှေကယူဆပါတယ်ဂါဇာဟာတိစောက်ခတ်မြတဲ့မှာအကြမ်းဖက်သမားတွေရဲ့အကြီးမားဆုံးအခြေစိုက်ရာဖြစ်တယ်လို့ကယ်လန်ကသတင်းထုတ်တွေကိုပြောပါတယ်စီပြီးသွားတဲ့အခါဂါဇာကိုဟားမတ်ရောအစ္စရေးကပါအုပ်ချုပ်လိုက်မှမဟုတ်ဘူးလို့လည်းအစ္စရေးကာဝေးဝန်ကြီးကဆိုပါတယ်တနင်္လာနေ့တုန်းကတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဂါဇာရဲ့လုံခြုံရေးတစ်ခုလုံးကိုအစ္စရေးကတာဝန်ယူခွင့်မယ်လို့ပြောခဲ့ပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးဂါဇာစစ်ပွဲရဲ့အဓိကရည်ရွယ်ချက်ကဟားမတ်ရဲ့အစိုးရအခြေခံအဆောက်အအုံနဲ့ဟားမတ်အဖွဲ့ကိုခြေပုံးရေးဖြစ်တယ်လို့အစ္စရေးကပြောထားခဲ့တာပါဂါဇာမှာသေဆုံးသူ1300ကျော်သွားပြီလို့ဟာမတ်စီမံခန့်ခွဲနေတဲ့ဂါဇာကျမ်းမာရေးဌာနကဆိုပါတယ်သေဆုံးသူ3000ကအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့ပြောပါတယ်ဣသရေလကအင်ကာနေမှာဆက်လက်တိုက်ခိုက်နေပြီးတချို့နေရာတွေမှာဂါဇာစီးတီးမြို့ရဲ့တပြားတွင်းမှာရှိတဲ့အဆောက်အဦတွေပျို့ကျသွားတဲ့အထိတွေ့ရပါတယ်ဂါဇာလူရဲ့နှစ်တက်တမ2000ရဲ့80%ကအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာပါ